အမေရိကန်ပြည်ထောင်စုရဲ့46ရောင်မြောက်သမ္မတအဖြစ်ဂျိုးဘိုက်တန်ဗိုလ်တုံးလေးကကျန်းသစ္စာကျင်းပခဲ့တဲ့အပေါ်မှာကမ္ဘာနိုင်ငံအသီးသီးကကြိုဆိုခဲ့ကြပါတယ်။ကျန်းသစ္စာကျင်းပပွဲကခရိုင်နဲ့မတူလူအများကြီးမပါဝင်ဘဲလွှတ်တော်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လူကြိုးရေးအရန်တပ်ဖွဲ့တွေအထက်ထက်ချပြီးကျင်းပခဲ့ရတာဖြစ်ပါတယ်။အလားတူပဲအရင်ကနဲ့မတူပဲပြည်ပနိုင်ငံအသီးသီးကခေါင်းဆောင်တွေရဲ့တုံ့ပြန်မှုတွေကလည်းကြွားခြားမှုရှိနေပါတယ်။တချို့ကဂျိုးဘိုက်တန်ကိုကြိုဆိုရုံနဲ့မကရာထူးကဆန့်ခွာသွားသူသမ္မတဟောင်းဒေါ်နယ်ထရန့်ကိုပြစ်မှတ်ထားပြောကြားတာတွေလည်းရှိနေတာပါ။သမ္မတထရန့်လက်ထက်တင်းမာရေးဆက်ဆံရေးရှိခဲ့တဲ့ဥရောပနိုင်ငံခေါင်းဆောင်တချို့ကအခုလိုပြောပါတယ်
။ This time honored ceremony on the steps of the US Capitol.
American နိုင်ငံမှာအာယုန်တိအချိန်ကိုရောက်ဖို့အရင်ကျမတို့အချိန်ကြာကြီးစောင့်မျှော်နေခဲ့ရပါတယ်။ဥရောပအနေနဲ့သမ္မတအရှေ့ကြာဆုံးနဲ့အယုံကြည်အားဆုံးလက်တွဲဖော်မိတ်ဆွေနဲ့ဆက်ဆံရေးပြန်လည်ညှိနှိုင်းပြိုးစတင်နိုင်ပါပြီ။၄နှစ်အကြာမှာအိမ်ပြူရောမှာမိတ်ဆွေတယောက်ကိုပြန်ရလိုက်ပါပြီလို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒါလီယန်ကပြောပါရယ်အမေရိကန်နိုင်ငံအတွင်းစိတ်ဝမ်းကွဲနေတာတွေကိုဂျိုးဘိုက်ဒန်ကပြန်လည်ဆစ်ဆက်ပေးနိုင်မှုမျှော်လင့်ကြောင်းနဲ့ဒီချမ်းသက်စာကျင်းစုပွဲကကမ္ဘာကြီးအတွက်မျှော်လင့်ချက်သတင်းစကားဖြစ်တယ်လို့လည်းသူကပြောပါရယ်ဂျာမနီသမ္မတဖရန့်ဝေါ်တာစတိမီယာကလည်းဂျိုးဘိုက်ဒန်ချမ်းသက်စာကျင်းစုတဲ့နေ့ဟာဒီမိုကရေစီအတွက်နေကောင်းနေမြန်လို့ပြောပါရယ်ဂျိုးဘိုက်ဒန်ချမ်းသက်စာကျင်းစုပြီးသမ္မတဖြစ်လာလို့စိတ်သက်သာရရမိကြောင်းနဲ့ဒီအမည်မျိုးဂျာမနီပြည်သူတော်တော်များများမှလည်းရှိလိမ့်မယ်လို့သူကပြောပါရယ်ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ဗြိတိန်နိုင်ငံအနေနဲ့ကိုဗစ်ကာယောဂါတိုက်ဖျက်ရေးဥရုယာတိပြောင်းလဲမှုပြဿနာကာကွယ်ရေးလုံခြုံရေးနဲ့ဒီမိုကရေစီတိုးတက်မှုနဲ့ကာကွယ်ရေးကိစ္စတွေမှာရည်မှန်းချက်ချင်းတူတဲ့အမေရိကန်နိုင်ငံနဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါရယ်